စစ်ပွဲတွေဖြစ်ပွားနေတဲ့ခါစားမှာစားနပ်ရိက္ခာအကူအညီတွေကိုလူတွေကတိုးဝှေ့ပြီးတော့လာယူနေကြတဲ့အချိန်မှာပဲပါလက်စတိုင်းအရက်သားတွေကိုအစ္စရေးတပ်ဖွဲ့ကနေပစ်ခတ်ခဲ့တဲ့ပုံနိုင်ငံတကာကဝိုင်းဝန်းရှုံချနေပါတယ်။အဲ့ဒီပစ်ခတ်မှုအတွင်းမှာတော့လူပေါင်း100ကျော်သေဆုံးခဲ့တယ်လို့ဟာမတ်စ်အဖွဲ့ထိန်းချုပ်နယ်မြေမှာရှိတဲ့ပါလက်စတိုင်းကျမ်းမာရေးဌာနကပြောပါရယ်လူပေါင်း112ယောက်သေဆုံးခဲ့ရပါတယ်950ကျော်ဒဏ်ရာရခဲ့တဲ့ဒီဖြစ်ရပ်ဟာလူသတ်မှုကြီးဖြစ်ပါတယ်လို့ဂါဇာကျမ်းမာရေးဌာနကပြောဆိုပါရယ်အစ္စရေးစစ်တပ်ကတော့ဆာလောင်မုတ်သိမ့်နေတဲ့ဂါဇာဒေသခံတောင်းနဲ့ချီကစားနပ်ရိက္ခာတွေတည်ဆောင်လာတဲ့ထရက်ကား38စီးပါရင်နှန်းအနီးကိုဝိုင်းအောင်ပြီးတော့ရောက်လာတဲ့အချိန်မှာတော့လူအုပ်ပြီးပြီးတော့သေဆုံးတဲ့သူနဲ့ဒဏ်ရာရတဲ့သူကဒါစင်နဲ့ချီပြီးတော့ရှိခဲ့တဲ့အကြောင်းနဲ့အဲ့ဒီအထဲမှာလော်ရီကားအောက်ကိုအနှင်းခံရပြီးတော့တေဆုံးတဲ့ဒဏ်ရာရသူတွေလည်းအများပြားပါတယ်လို့ပြောပါတယ်။လူအုပ်ကြီးပြင်းဝင်လာတဲ့အချိန်မှာတော့ချင်းချောက်မှုဖြစ်လာတယ်လို့ယူဆပြီးတော့အစ္စရေးတပ်ဖွဲ့တွေဘက်ကလူအုပ်ရှိတဲ့နေရာကိုပိတ်ခတ်ခဲ့တာပါလို့အစ္စရေးသတင်းရင်းမြစ်တွေကအတည်ပြုပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့ဒီလိုပိတ်ခတ်မှုမျိုးကိုအပြင်းထန်ဆုံးသူရှုံချကြောင်းနဲ့အမှန်တရားနဲ့တရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့နိုင်ငံတကာဥပဒေကိုလေးစားလိုက်နာဖို့တောင်းဆိုကြောင်းအိတ်လူမှုကွန်ရက်မှာရေးသားပြောဆိုခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအခုဖြစ်ရတဲ့ပတ်သက်ပြီးတော့နှစ်ဖက်မတူညီတဲ့ပြောဆိုမှုတွေကိုတေချာလေ့လာသုံးသပ်နေကြောင်းပြောပါရရှင်။